အချင်းများကိုစိုးလိုက်ကောင်းလိုက်တက်လိုက်ကြလိုက်ဖြစ်နေတဲ့သဘောရှိတာပေါ့နော်ဖြစ်လာတဲ့ကိစ္စရပ်တွေပေါ်မူတည်ပြီးတော့ဆက်ဆံရတဲ့အကြောင်းလည်းဖြစ်နေတာပေါ့ဥပမာဆိုလို့ရှိရင်ဒီစကိုင်းကိစ္စတွေဆက်ဆံတဲ့အချိန်မှာဒီတက်မတော်နဲ့ဆွေရတဲ့သဘောထားကမတူဘူးလေအဲ့တော့အဲ့ဒီတော့ကဒီအခုလိုမျိုးအစည်းအဝေးတစ်ခါခေါ်ခဲ့တယ်အခုတော့မျိုးမစုံဘူးပေါ့နော်အဲအဲ့ဒီအစည်းအဝေးမှာတော့ဆိုလို့ရှိရင်တော့ဒီကာကွယ်ရေးဦးစီးချုပ်ကအခန်းထဲကနေပြီးတော့အရင်ထွက်လာတဲ့ဒေါ်ဆန်းစုကြည်နောက်မှထွက်လာတယ်အဲ့ဒီခါကျတော့အဲ့ဒီတော့ကဒီဆက်ဆံရေးရှင်တွေကတော်တော်ဆိုးခဲ့တယ်လို့အများကသုံးသပ်ခဲ့ကြတာပေါ့ကျနော်အခုထထောင်ပုံများတယ်လို့ပြောလို့ရပါတယ်ဒါပေမဲ့အခုတစ်ခါလုံးဝနှစ်ပတ်တာအစည်းအဝေးအပြီးမှာတော့စကားပြောပြီးတော့အခုထွက်လာတဲ့အနေအထားမျိုးကျွန်တော်တို့ပုံနေမှာတွေ့ရတာပေါ့အဲ့ခါကျတော့အိုးအင်ရတဲ့ဆန်လို့ရှင်တော့နည်းနည်းတော့အလူတော်ဆန်ရင်ကျန်ဖြစ်လာသလားပေါ့နော်အဲ့လောက်ကျွန်တော်တို့ယူဆကြည့်လို့ရပါတယ်အလုံးကြောကြီးတော့မဟုတ်ဘူးပေါ့ကျန်နော်ဘာလို့လဲဆိုတော့အခုလဲသဘောထားကွဲနေတဲ့ကိစ္စတွေရှိနေတဲ့ခါကျတော့လေဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒီမှာဂျာဖြစ်ပြီးတခုမေးချင်တယ်ဘယ်လိုကြောင့်ကာလုံမဟုတ်ဖ ೇನೆ ပုံစံတစ်မျိုးနဲ့ဖြစ်နေရသလိုမလဲ
အာအဲ့တော့ကျွန်တော်ထင်တယ်အဓိကအစိုးရဘက်ပေါ်မူတည်မယ်ထင်တယ်အစိုးရအနေနဲ့ဟိုဘာကြောင့်ကာလုံမခေါ်ခြင်းလဲဆိုတာကတော့အစိုးရပဲဒီကပြင်မဲ့သဘောရှိတာပေါ့နော်။ဒါပေမဲ့ဖြစ်နိုင်ခြေတွေကတော့ကာလုံမှာတမတော်ဘက်ကလူပိုများတယ်၊ကဝဲဦးစီးချုပ်အနေနဲ့ပေါ့နော်ပြောအားဖို့ရှိမယ်။အဲ့လိုမျိုးယူဆမှုတွေရှိကောင်းရှိနိုင်ပါတယ်။ဒါပေမဲ့တစ်ချိန်ကမှပဲတမတော်ဘက်ကတော့ဒီကာလုံမှာသူတို့မဲခွဲဆုံးဖြတ်လို့မရှိဘူးဆိုပြီးတော့ပြန်ပြီးတော့ဟိုတရားဝင်ပြောထားတာမျိုးတွေလည်းကျွန်တော်တို့တွေ့ရတဲ့ခါကျတော့ဟိုဘာကြောင့်မခေါ်ပြလဲဆိုတော့အစိုးရပေါ်အဓိကမူတည်မယ်ဆိုရင်တမတော်ဘက်ကတော့ခေါ်ပြခြင်းတဲ့သဘောထားမျိုးရှိပုံရပါတယ
်ဟုတ်ဆိုကာလုံမဟုတ်ပဲနဲ့အစိုးရဘက်ကလူကျင်တဲ့ပုံစံတိုင်းခေါ်လိုက်တယ်ဆိုရတာတမတော်ဘက်ကလိုက်လျောတဲ့အရေးအယံလို့တော့ပြန်ပြင်းဆုံးသက်ရင်ရနိုင်လား
အဒီနေရာမှာတော့အခြေပိုင်းကောင်းဆောင်မြောက်ကဲဆက်ဆံရေးပေါ်အဓိကမူတည်တာပေါ့နော်အခုနောက်ဆုံးခေါ်တဲ့ဒီဝေးကိုကြည့်မယ်ဆိုရင်တော့အရင်ကောက်တဲ့ရှင်းလိုက်ပေါ့နော်အစိုးရဘက်ကနေပြီးတော့လှုပ်ထတာတွေကိုရှင်းပြတဲ့သဘောမျိုးပေါ့နော်အဲ့လိုသဘောမျိုးဒီတစ်ခါမှာတော့ပို့တွေ့ရတယ်ပေါ့နော်ဒီကာလုံစီဝင်းနဲ့ရှင်းလိုက်မယ်ဆိုလို့ရှင်နောက်ကာလုံစီဝင်းမှာတော့ဟိုဖြစ်လိရှိတာကနည်းနည်းကိစ္စတွေပါအားလုံးပေါ့နော်ကာလုံနဲ့လုံရုပ်ကိစ္စတွေအားလုံးပြောမိမယ်ဒီတစ်ခါမှာတော့ဒီရခိုင်ကိစ္စကိုအဓိကပြောသွားတာကိုအဓိကတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီတစ်ခါစီဝင်းမှာကျွန်တော်ရဲ့မိတ်ဆွေကြီးလယ်ယူရေကင်းရေးထားတဲ့ဆောင်းပါးထဲမှာတွေ့ရပါတယ်တက်မတော်အရာစီဆောင်တွေပြောတဲ့စကားဆွေးသူကုကာပြီးရထားဒီတစ်ခေါက်ဆွေးနွေးပွဲမှာရခိုင်ကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားတဲ့အတွက်ကြောင့်ဒီကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Swiss Sentiment Christine Bergina ကစစ်စပ်ပြီးခဲ့ရတယ်။အကြောင်းလဲဆိုတော့ဘုချုံမကြီးမြောင်းလိုင်းဘက်ကတိုင်းပြည်ကိုဒေါန်ဆန်းစုကြည်အနေနဲ့မထိတ်နိုင်ဘူးဆိုရင်ကျွန်တော်တို့ပြန်ဆင်ရလိမ့်မယ်ပြောတဲ့အထိတော်မှဖြစ်ခဲ့တယ်ဆိုတော့သူကရထားတွေ့ရပါတယ်။ဘလောက်ဖြစ်နိုင်မှာလဲကိုမင်းလား။
ဟုတ်ကဲ့အဲ့ဒီနေသားတွေတော့အတိအကျမသိဘူးပေါ့ဆရာနော်ဘာလို့လဲဆိုတော့ဒီစနေဝဲတွေကတော်တော်များများဒီသင်အပြင်ပေါက်ကြလေးနေတာ哦ဒါပေမဲ့ကျွန်တော်ယုံကြည်တာကတော့အခုချိန်တွေမှာပေါ့နော်လူကြီးတော်ဆရာလည်းပါလာပြီးဖြစ်တဲ့အတွက်တော်ဆန်းစုကြည်ရောပူဇော်မှုကြီးမင်းအောင်လည်းပေါ့နော်နှစ်ဖက်လုံးကဒီချိန်တွေမှာပူပေါင်းဆောင်ရမယ်ဆိုတဲ့အနေထားတော့နားလေလာရောဆရာယူဆတယ်ဟိုဖြစ်နေလို့ရှင်တော့ဥမာနားစုံစမ်းကော်မရှင်ပါပေါ့နော်နိုင်ငံခြားသားထဲလာမျိုးကိုတမတော်အနေနဲ့ insight တော့သူတို့ကန့်ကွက်တယ်လွှတ်တော်တွေမှာလည်းတရားဝင်ကန့်ကွက်ထားတယ်ဒါပေမဲ့လည်းအခုကနိုင်ငံတကာယုံကြည်မှုရအောင်လုပ်ရတာဖြစ်တဲ့အတွက်လိုအပ်ချက်ကိုတော့တမတော်ဘက်ကနားလည်လာတယ်လို့တော့ကျွန်တော်ယူဆတဲ့အတွက်သူတို့မြောက်ဒီအဖြေတစ်ခုရမှုတော့ပူပေါင်းဆောင်ရွက်မယ်အလားလာကတော့ပုံများမယ်ထင်တယ်ဒီချိန်ချောက်ပြီးတော့အာဏာသိမ်းမယ်ပါ냐ပြောရတဲ့ဆားလို့ရှိရင်လေ
ဟုတ်ကဲ့ဒီအချိန်မှာဖြစ်နေတဲ့ပြဿနာကအာဏာမက်တဲ့သဘောနဲ့တိုင်းပြည်ရဲ့ပြဿနာကိုဖြေရှင်းတဲ့ကိစ္စမှာပဲသူတို့သဘောထားကိုယ်စီရာရှင်းနိုင်ကြရှိလိမ့်မယ်ငါအာနာမဲလို့အာနာသိမ့်မယ်ငါသမဒလူချင်းလို့အာနာလူချင်းလို့ဆိုတဲ့သဘောထားမျိုးတော့မတွေ့ရဘူးလို့ကျွန်တော်လည်းထင်မိတယ
်ဟုတ်ကဲ့အခုလောလောဆယ်မှာတော့တက်မတော်အနေနဲ့ဒီအာနာသိမ့်ရလောက်တဲ့အဆင့်တော့ကျွန်တော်များမမြင်သေးဘူးဘလို့တော့တက်မတော်အနေနဲ့ဟိုလိုရလို့ရှိရင်တော့အရင်လည်းလုပ်ခဲ့မှုတွေဒီရခိုင်ပြည်သားမှာမထိနိုင်လို့ရှိရင်ပေါ့နော်ရေးပေါ်ရှင်နေပြင်ပြပေးဖို့တောင်းဆိုခဲ့တာမျိုးတွေကတော့အချိန်ကောင်းရှိနိုင်ခဲ့တယ်အစိုးရဘက်ကတော့ဒီဥဒိတ်ဆိုင်မဆက်နဲ့ကွာလာကတော့အဲဒီဘက်ချင်းတွေကိုမပေးခဲ့တဲ့အခြေအမျိုးဖြစ်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်။ဒါပေမဲ့တိုင်းပြည်သူခလုံးအနာသိမ့်တဲ့အခြေအမျိုးကတော့ကျွန်တော်တို့လည်းဘုံဝီမင်းအောင်လိုင်းအဲ့လောက်စီတော့စဉ်းစားမဲ့အခြေအမျိုးကျွန်တော်တို့မထင်ဘူး
။ဆိုတော့တမတော်ထဲမှာရောအထူးသဖြင့်ထိပ်ပိုင်းခေါင်းဆောင်ကြီးအထဲမှာအကြံဉာဏ်ကြည့်ရင်သူတို့ရဲ့ဘုံဝီမင်းအောင်လိုင်းတယောက်ထဲရဲ့အမင်းကိုနားခံရသလားသူတို့မဟုတ်သူရဲ့နောက်ွယ်ကလူအပြင်ထွက်သွားတဲ့လူတွေကတော့ဘယ်လိုသဘောထားမျိုးနဲ့သူ့ကိုတိုက်တွန်းနိုင်မလဲဆိုတာလည်းပဲကိုဝင်းမင်းစီလောက်နည်းနည်းသုံးသပ်ပါအောင်
ဟုတ်ကဲ့အဓိကတော့ဟိုသံတော်မှာလက်ရှိတာဝန်ရှိတဲ့ထိတ်ဆုံးအလွယ်အဓိကဖန်လာရှိတဲ့ရှိတယ်ကျွန်တော်တို့ရှိတော်လည်းပဲပေါ့နော်အဓိကတော့ကာကွယ်ရေးစစ်ချုပ်ရဲ့သဘောထားပဲဒီသူတွေကထိထက်တာများလေးရှိတယ်ပေါ့နော်ဒီဘေးအားတို့နောက်ကားတို့အပြင်အားတို့ဘလောက်ပဲပြောပေါ့နော်ဒီဆုံးပြချက်ကတော့ကာကွယ်ရေးစစ်ချုပ်လက်ထက်မှာအဓိကရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်နောက်တစ်ခုကကောလာဟလကြားတာပေါ့လေအခု NLD ပါတီရဲ့ညီလာခံမှာလည်းပဲဖွဲ့စည်းပုံပြင်ဆင်ရေးအတွက်တမတော်လည်းပူပေါင်းပါဝင်စီခြင်းနဲ့ကောလာဟလသတင်းကြတာပေါ့လေဒေါအောင်ဆန်းစုကြည်ကလည်းပဲဗိုလ်ချုပ်မူကြီးအငင်းသာဥတန်းရှူကိုသွားပြီးတော့တိုင်ပင်တော့ဥတန်းရှူကလည်းပဲသဘောတူချင်းတယ်လို့သူကသာသူသဘောထားအောင်ပြောတယ်ပြောကြည့်ကြလေဘာညာဆွေပြောလိုက်တယ်ဆိုကောလာဟလကြားပါတယ်ဆိုတော့အဲ့လိုပြောကြည့်ဖြစ်ပြီလားပြောရင်တော့သူလက်ခံနိုင်မယ်ထင်ပါလားဒီကိစ္စနဲ့ပတ်သက်ပြီ
းအဲ့ဒါတော့ကျွန်တော်လည်းအတိအကျတော့မသိနိုင်ဘူးဆရာနော်ကျောင်းဦးကြီးမင်းအောင်လိုင်းနဲ့ဒေါက်တာဆုကြည်နဲ့ကြားထဲမှာသင်္ကေတပွဲတွေသုံးပြရရှိနေတယ်လို့ကျွန်တော်တို့ကြားပါတယ်။ဟိုအလွတ်တော်ဟလာသိကြတာလေးတွေရှိတဲ့အခါကျတော့အခုလိုကိစ္စမျိုးကပြောကောင်းလဲပြောနိုင်ပါတယ်။ဒါပေမဲ့ကျွန်တော်မြင်တော့ဘူဂျုံမူကြီးဒေါက်တာဆုနေနေပေါ့နော်။ဟိုဘလူပဲဟိုပြောတယ်ချစ်စင်အာလက်ရှိကကွေးဦးကြီးချုပ်အနေနဲ့ကတော့ဒီတက်လို့ရဲ့အခက်အခဲတွေကိုကျောက်ပြင်မယ်အနေထားမျိုးပေါ့နော်ကျွန်တော်မတွေ့သေးတဲ့အတွက်အဲ့ဒီအနေထားကချက်လာလို့အလားလားနည်းမယ်လို့တော့ကျွန်တော်ထင်တယ
်ဆိုတော့အခုလောလောဆယ်မှာအဓိကရင်ဆိုင်နေရတဲ့ကွယ်လွယ်မှုတက်မတော်နဲ့ NLD အစိုးရနဲ့ဂျာမန်အထူးသဖြင့်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မြင့်ရင်းမင်းအောင်တို့ဂျာမန်အဓိကအခက်အခဲကရခိုင်ကိစ္စနဲ့ပတ်သက်လို့ပဲလားရခိုင်ကိစ္စစုံစမ်းရေးကော်မရှင်မှာတန်ငန်ရတာထက်ရေးမထက်ရေးကိစ္စလောက်ပဲဟုတ်သလားတခြားဘက်ကိစ္စများရှိနေသေးတယ်ထင်တယ်အခုလောလောဆယ်လယ်ယူသုံးသက်တာကတော့နိုင်ငံသားသားထက်မယ်ဆွဲနေမှာလေအာဆီယံကုစလေတယောက်ကိုထက်မယ်စစ်တပ်ကတော့မွတ်စလင်မဖြစ်စေရင်ဘူးအနောက်တိုင်းကမဖြစ်စေရင်ဘူးနိုင်ငံသားကုစလေမှာလို့တင်ရရဲ့ဆွေးသူကရေးတယ်ဆိုတော့အခုလောလောဆယ်မှာအစိုးရကယာရတာကလည်းပဲအာဆီယံကုစလေတယောက်ကိုထက်မယ်ဆိုတော့စစ်တပ်ဘက်ကလည်းလက်ခံနိုင်ွယ်ရှိလို့သုံးသက်ပါတယ်ဆိုတော့ဒီကိစ္စမှာသဘောတူညီမှုရမယ်ထင်သလားဒါထက်အပြင်အရေးကြီးတဲ့ကိုယ်လှမ်းမှုကဘာများရှိနေသေးတယ်ထင်တယ်ကိုမင်း
ဟုတ်ကဲ့ဟိုရခိုင်ကိစ္စကတော့တစ်ဖက်ကိုသဘောထားရှင်းရှင်းလင်းလင်းကွာဟမှုရှိနေပါတယ်ကော်မရှင်ကိစ္စမှာလည်းလည်းလည်းရခိုင်နေနေမှာလည်းပြောပြမှုရှိနေတယ်လို့အခြားကွဲခြားတဲ့ကိစ္စတွေလည်းအများကြီးရရှိတယ်လို့ကျွန်တော်ယူဆပါတယ်ဘာလို့လဲဆိုတော့ရုပ်ခပွဲပြီးကာလာတွေကပေါ့နော်အထူးသဖြင့်တော့ဒီဒေါက်တာဆွကြည်ဆိုရအနေနဲ့ကဒီဖွဲ့စည်းဥပဒေကိုဖြောင်းလဲရဖို့အဓိကအကြံအနေနဲ့မက်ဆက်ခဲ့တဲ့အခါကျတော့တမတော်ဘက်ကကြာကြံတော့လေဒီဖွဲ့စည်းဥပဒေကိုဖြောင်းလဲရဖို့လုံးဝလက်မခံနိုင်မယ်နဲ့ဖွဲ့စည်းဥပဒေကိုဒီလေကဝင်နေတဲ့တော်မျိုးရှိတဲ့ခါကျတော့ကျွန်တော်မြင်ရတော့အဲ့နှစ်ခုကဖြစ်တိုက်တွေ့တာကကျွန်တော်ထင်တယ်အရင်အမြင့်ပေါ့နော်စပြီးတော့အစိုးရပေါ်ထွက်လာကြတဲ့ကဖြစ်လာခဲ့တဲ့တင်းမာမှုပိုကြီးရလို့ကျွန်တော်ယူဆပါတယ်အဲ့ရှိအချိန်တွေမှာလည်းအဲ့ဒီတင်းမာမှုကကျွန်တော်ထင်တယ်ဆက်ရှိကောင်ရှိနေနိုင်ပါတယ်ဘာလို့လဲဆိုတော့မကြာခင်ကဒီ NLD ရဲ့မိလာကမှာလည်းဒါကိုဥစားပေးတစ်ခုအနေနဲ့ထည့်ပြင်းထားတာကိုတွေ့ရတယ်ဆိုလေဒါပေမဲ့တစ်ချိန်တည်းမှာဒီနေ့လုံငယ်စီရနေတဲ့ဆင်ပေါ့နော်ဖွဲ့စည်းပုံကြောင်းမယ်ဆိုတဲ့သဘောမျိုးတော့ဆက်စစ်ကြည့်နေတဲ့နောက်ပိုင်းကျော်လာတဲ့အနေအထားမှာတော့တက်မတော်နဲ့တစုံတရာတော့နှိမ့်ဆက်မှုပြည့်ရှိလာတဲ့သဘောမျိုး
ဟုတ်ကဲ့အဲ့တော့အဲ့ညဉ့်ညံရေးကိစ္စမှာသဘောတူညီမှုရကြရလားဆူရနဲ့တက်မတော်နဲ့
ဒီဖွဲ့စည်းပုံကြောင်းရေးအတွက်ဒီနေ့လုံငယ်စီကိုအများဆုံးတက်စင်တာလားဆိုတဲ့စနစ်မျိုးတက်မတော်ကဖြစ်လာလို့ရှင်တော့လေကျွန်တော်တင်နေဒီတက်မတော်အနေနဲ့ကတော့နေ့လေးလုံငယ်စီကပိုရေးကြည့်ရတော့သုံးသက်တာ哦အဲ့တော့အဲ့လိုနေထားတော့20ကိုယ်ကလည်းစက်ပြီးတင်မှမှုကြီးရှိကောင်းရှိတာနေပါလ
ားအာတိုင်းရင်းသားတွေနဲ့ညီညာရင်ကိစ္စမှာတက်မတော်ဘက်ကတင်းခံနေတဲ့ကိစ္စသူတို့ short ပေးပါမှာ ਈ တော့လက်နဲ့အရင်ချပြီးမှအကြံပြင်းပြောမယ်ဆိုရင်ပေါ့လေ
ဒါဟုတ်ကဲ့
သူတို့စီမှာ
တက်မတော်အနေနဲ့လည်းအဲ့ဒီကိစ္စကဟိုအပြောင်းလဲဟိုဖြစ်တတ်တယ်ပေါ့နော်တက်လိုက်ချလိုက်ဖြစ်တတ်ပါတယ်ဟိုတချို့အချိန်တွေမှာအရင်တော့ဆိုလို့ရှိရင်တော့ဒီဒီဒီအားလို့ခေါ်တာပေါ့နော်နောက်ဆုံးကြလို့ရှိရင်တော့ဒီလက်နဲ့ချုပ်ဆိုင်ရေးဘက်ကိုသွားတာပေါ့တိုင်းလာတဲ့ဘက်ကတော့ SSR လို့ဒီလုံခြုံရေးတခုလို့ပြင်ကြောင်းလဲရေးဆိုပြီးတော့ပြောကြတာပေါ့ဒါပေမဲ့ဘာပဲဖြစ်ဖြစ်အဲ့ဒီကိစ္စကိုတတ်မတော်နေနဲ့ရေးရှင်းတဲ့တင်ခဲ့ရတယ်အခုနောက်ပိုင်းဖြစ်ဖြစ်တော့ဒီ KNU ကဒီဘူချိုကြီးဦးတူနဲ့တွေ့ပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်ပြင်းထန်တဲ့အဲ့ဒီကိစ္စတွေပြောတာသိမကြအောင်ပေါ့နော်အခုပြင်လုံးမှာလည်းပြင်းထန်တဲ့ကိစ္စတွေဟိုပြောမဲ့အနေအထားမျိုးတကယ်ရှိခဲ့ရတယ်ဆိုတော့အခုတော့လည်းညော့သွားတဲ့သဘောရှိတဲ့အတွက်တင်မှတ်မှုတော့ကျွန်တော်ထင်တယ်တစုံတရာလက်တော်တော့အချကောင်ချနိုင်နေပါတယ်ဒါပေမဲ့အဲ့ဒီငါတက်ပြရနေပြီးတော့ဟိုမခွက်ထွက်ရေးလို့တိုင်းသားရခိုင်နယ်တွေမှာဘဝင်ဖွဲ့စည်းပုံရေးဆွဲရေးတို့ဒီအထူးသဖြင့်တော့ဘဝင်ချက်တန်းခွင့်ပေါ့နော်အဲ့ဒီကိစ္စတွေချင်းဆွေးနွေးမဲ့ဆိုရင်တော့လေတင်မမှုတွေပြချက်ကောင်ဖြစ်လာမယ်ပေါ့နော်ဒီတစ်ခါမှာတော့အဲ့ဒါကိုမဆွေးနွေးဘဲနဲ့ဒီတင်မမှုကိုရှော့ပြီးတော့ရနိုင်တဲ့ဆုံးဖြတ်ချက်တွေပဲအဓိကထားပြီးတော့ဆွေးနွေးပြသမယ်လို့တော့ကျွန်တော်ယူဆပါတယ်အရေးကြီးဆုံးကတော့ကျွန်တော်အမြင်လက်ရှိဖြစ်နေတဲ့ဒ ီတိုက်ပွဲတွေကိုရှော့ချနိုင်လို့ရပ်သွားနိုင်ဖို့လည်းရှေ့မှာဒီဖွဲ့တွေလည်းပါလာနိုင်လေဆိုတော့အလားအလာမျိုးကိုဒီတစ်ခါမှာပေါ်ဆောင်နေတဲ့အနေထားမျိုးနှစ်ဖက်လုံးကကျူပန်းကြလို့ရှိရင်တော့ကျွန်တော်ထင်တယ်ရှေ့မှာအလားအလာကောင်းပါတယ်အလိုမှမဟုတ်လို့ရှိရင်တော့လည်းဟိုတာမတ်တော်တင်ပြပဲရပြီးတော့တကယ်တမ်းရည်ရှိတဲ့ဆက်တွေကိုကျွန်တော်တို့ဖြည့်ရှင်းနိုင်မဲ့အလားအလာပေါ့နော်ပြောလို့ရှိရင်လက်ကောင်းလက်ပါမယ်ပါ